မြန်မာတနင်္ဂနွေလုံးမှာရှိတဲ့ COVID တန်လျာလူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုစစ်ဆေးပေးနေတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနမှာအရင်ကစစ်ဆေးပေးနေတဲ့နှုံးထက်၅ဆပိုပြီးဆောင်ရွက်ပေးနိုင်တော့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်။တန်လျာလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုစစ်ဆေးပေးနေတဲ့ရန်ကုန်ကအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနမှာတနေ့ကိုဓာတ်ခွဲနမူနာပေါင်း300ကနေ400ကျားစစ်ဆေးပေးနေတယ်လို့သိရပါဗျ။လူနာတွေရဲ့ဓာတ်ခွဲနမူနာတွေကို PCR နည်းပညာနဲ့အစစ်အစစ်ဓာတ်ခွဲဆန်းသပ်ပြီးစစ်ဆေးပေးနေတာပါ။အခုချိန်မှာဓာတ်ခွဲနမူနာတွေကိုအနှိမ့်ချတစ်ခုထဲမှာပဲစစ်ဆေးပေးနေပေမဲ့နောက်ထပ်နေရာ၃နေရာမှာလည်းထပ်စစ်ဆေးပေးနိုင်မှုကိုစောင့်ရထားရှိပြီးဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကပြောပါတယ်။အဲဒါအပြင်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကိုလှူဒန်းထားတဲ့ကိုဗစ်ရောဂါရှိမရှိစစ်ဆေးပေးနိုင်မဲ့စက်ပစ္စည်းတွေကိုအနှိမ့်ချမှာဒီကနေ့စတင်တက်ဆင်နေပြီလို့သိရပါတယ်။အဲ့ဒီစက်ပစ္စည်းတွေကိုအင်ဂျင်နီယာ15ယောက်နဲ့အတူ5ရက်အတွင်းအပြည့်တက်ဆင်မှဖြစ်ပြီးဒီယောဂါရှိမရှိစစ်ဆေးပေးမဲ့နှုန်း5ဆလောက်ထပ်တိုးဆောင်ရွက်နိုင်တော့မယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။5ရက်ဆင်ပြီးတဲ့အခါကျရင်6ရက်နေမနေကြရင်တော့တက်စရန်းရနေရတယ်ပေါ့နော်။6ရက်နေမှစပြီးတော့ဘုံကင်မလား9ရက်နေမှကင်မလားအဲ့တော့စကြီးတက်စရန်းရနေပုံကြည့်ရပေါ့နော်။အဲ့ဒါပြီးရင်တော့သူက7နာရီစစ်ဆေးတော့380ဆင်နိုင်ရပေါ့။အဲ့ခါကျတော့24 hour အပြည့်ဆိုင်1140လောက်အဲ့လက်ရှိ capacity နဲ့ပေါင်းလိုက်ရင်လက်ရှိ300နဲ့ပြီးတော့သူကကျန်ပေါင်းလိုက်ရင် 1500 လောက်ဖြစ်သွားမှာเนาะအဲ့တော့ set capacity အပြည့်ဆိုင်ရင်တော့900လောက်တက်လာမှာเนา
ะရန်ကုန်မြို့မှာရှိတဲ့ NHM မှာအဓိကထားစစ်ဆေးပေးနေရကနေမန္တလေးကပြည်သူ့ကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနနဲ့စေတုတည်တနာဦးစီးဌာနအထက်မြန်မာပြည်အပါအဝင်မွန်ပြည်နယ်က TB ရောဂါတိုက်ဖျက်ရေးဌာနတို့မှာပါတပ်ခွဲနမူနာတွေစစ်ပေးနိုင်တော့မှာဖြစ်ပြီးနောက်ထပ်တိုးပြီးစစ်ပေးနိုင်မှုကိုလည်းစီစဉ်နေတယ်လို့ဆက်ပြောပါတယ်တန်လျာလူနာအဖြစ်သတ်မှတ်ပြီးသူတို့ရဲ့ဓာတ်ခွဲနမူနာတွေအားလုံးကိုစစ်ဆေးပေးနေပြီးအသွားအလာကန့်သတ်ပြီးတိချားနေထိုင်နေရတဲ့သူတွေကိုပါထပ်တိုးစစ်ဆေးပေးနိုင်ဖို့အတွက်အစီအစဉ်ရှိတယ်လို့ဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြထားပါဗျ။
ကျွန်တော်ကဒီလူနာလို့သတ်မှတ်ရတော့ပြီးပါရင်ပါရှိတယ် traveling history ရှိတယ်။အဲဒါကြောင့်သူကတော့ BUI ပေါ့နော်အကောင့်ကြီးလူနာစင်းဝင်တော့အဲအဲ့လူတွေကိုတော့ကျွန်တော်ဆက်နိုင်တယ်နံပါတ်1အဲ့တော့နံပါတ်2ချက်ကဒီ contact tracing လိုက်တဲ့ဆောင်မှာ first contact ပေါ့နော်အဲ့ဒီအားလုံးလည်းဆက်နိုင်တယ်secondly contact ထဲကနေပြီးတော့နည်းနည်းဒီတန်လျာရှိရတဲ့လူတွေဆက်နိုင်မှာပေါ့နော်အဲ့ဒါ plus ကိုကကျွန်တော်တို့ဒီ quarantine နဲ့ 5-10% လောက် quarantine ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ဆက်နိုင်တယ်ပေါ့နော်လက်ရှိနေထိုင်ရ quarantine နဲ့ကတော့ two shift ပို့ရရှိတာပေါ့နော်နောက်ပိုင်းကျရင်တက်လာရင်တက်လာတော့ law ချိန်နေရတော့ဆေးရမယ့်လူအားလုံးတော့နေစဉ်မှာတော့ cover ဖြစ်ထားနိုင်
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ122ဦးအထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂတတလူဆေးရုံစင်ဝင်ရသူကလည်း9ဦးအထိရှိထားပါတယ်။ COVID လူနာတွေမှာယောဂပျောက်ခြင်းတဲ့အထိပညာရှင်တွေပူးပေါင်းဆောင်ရွက်ပြီးကုသပေးနေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်
။ဒီကတော့တမန်တော်ကြီးရဲ့ဒီ clinical management committee ဆိုတာလေကျွန်တော်တို့ဒီမှာဖော်မောက်ခပြညာရှင်တွေတမန်တော်ကြီးပေါ့နော်။ group ပါဝင်တဲ့အဖွဲ့ရနေပြီးတော့ဒီနာတူကြီးတွေဆိုသူဆွေးနွေးရတိုင်းနေတယ်လူအဲ့ BC ခေါ်ရပေါ့နော် BU conference ခေါ်ရအဲ့လိုနဲ့ကြီးတိုင်းပြီးတော့ဆောင်ရွက်လို့အောင်မြင်တာပေါ့
COVID-19 ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်မြန်မာနိုင်ငံကိုအခုလ10ရက်နေ့တုန်းကရောက်ရှိခဲ့တဲ့တရုတ်ဆေးပညာရှင်အဖွဲ့ဟာပြည်တွင်းကပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့ရဲ့အတွေ့အကြုံတွေအရအကြံပေးမှုတွေလည်းပြုခဲ့တယ်လို့ပြောပါတယ်ပြည်သူ့ကျန်းမာရေးကျွမ်းကျင်ပညာရှင်9ဦးတရုတ်တိုင်းဆေးပညာရှင်တဦးနဲ့ဓာခွဲပညာရှင်2ဦးပါဝင်တဲ့အဲ့ဒီအဖွဲ့ဟာရန်ကုန်မြို့မှာ14ရက်တာနေထိုင်ခဲ့တာပါဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း25သိန်းကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးသူ 38,800 ကျော်ရှိခဲ့ပြီးယောဂါသက်သာလာသူအရေအတွက်ဟာလည်း9သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်